ကျမစုမမရှင်ကချင်ပြည်နယ်ဖားကန့်ဒေသမြေပြိုကျမှုကိုတွားရောက်စစ်ဆေးနေတဲ့စုံစမ်းရေးအဖွဲ့ရဲ့ခရီးစဉ်နဲ့ဒီပေါ်မှာသုံးသက်ချက်အမြင်တွေကိုတင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကကချင်ပြည်နယ်ဖားကန့်ဒေသဝေခါကျေးရွာကြောက်စိမ့်တူဖို့ရေလုပ်ငန်းခွင်စွန့်ပစ်မြေစာပုံမြေပြိုကျတာကြောင့်ရေမစင်းကြောက်ရှာဖွေသူပေါင်းအနည်းဆုံးလူ182ဦးအထိအသက်ဆုံးခဲ့ရတဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာကပါစိုးရိမ်တကြီးဖြစ်လာကြရတဲ့ဒီကြောက်စိမ့်တွင်းမြေပြိုကျမှုဖြစ်စဉ်ကိုစုံစမ်းစစ်ဆေးဖို့သမရဦးဝင်းမြင့်ကိုယ်တိုင်လက်မှတ်ထိုးပြီးဖွဲ့စည်းပေးလိုက်တဲ့စုံစမ်းရေးအဖွဲ့အခုဆိုရင်တော့ဖားကန့်ဒေသကိုရောက်ရှိနေကြပြီဖြစ်ပါတယ်စနေနေ့ညကရောက်လာတဲ့တယံစာတသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအဝင်းဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့ပြည်ထောင်စုဝန်ကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးတွေပါဝင်တဲ့စုံစမ်းရေးအဖွဲ့ဝင်ဝန်ကြီးတွေအပါအဝင်ကချင်ပြည်နယ်အစိုးရအဖွဲ့တို့ဒီကနေ့ဖားကန့်ဒေသဝေခါမော်ထိတွားရောက်လေ့လာခဲ့တဲ့အခြေအနေကိုတော့ကိုတိုင်းခရီးစဉ်မှာလိုက်ပါနေတဲ့ဖားကန့်ဒေသကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးက VOA ကိုပြောပြပါတယ်
ဝန်ကြီးတုံးပါတော့ခနာတိရေးဝန်ကြီးရောနောက်ဒေါက်တာဝင်းမြရေနောက်တစ်ခါတရားစတာဝန်ကြီးဦးဝင်းဝင်းနောက်ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကချင်ပြည်နယ်လုံနယ်ဝန်ကြီးနောက်ကချင်ပြည်နယ်တရားစတာဝန်ကြီးကချင်ပြည်နယ်လူမှုရေးဝန်ကြီးရဲမှုချုပ်ဦးအောင်နိုင်သူစသဖြင့်ပေါ့ဗျအပါပါတယ်ဖြစ်တဲ့နေရာပေါ့ဗျာဖြစ်တဲ့နေရာဘက်ကမ်းပေါ့ဗျအဲ့ဒီမေးပါတယ်ဗျာအဲဝေထာမှာပြီးတော့ချိန်မှုစုပါရှိတဲ့အန်တီရရှိနိုင်တဲ့ကံဟောင်းတွေပေါ့ဗျာလောက်ကဟောင်းတွေကိုတွားပြီးတော့ကြည့်တယ်ကျွန်တော်တို့ဖက်ကန်ကြောင်းမြေလုံငန်းရှင်များအတင်းယုံကိုတွားတယ်ဒီဖက်ကန်ဒေတာကန်ကြောင်းမြေလုံငန်းရှင်တွေဖွဲ့နေတွေ့တယ်ဆွေးနွေးတယ်အခုပြီးတော့မှကျွန်တော်တို့ဒီအဲ့လိုမျိုးအနေရှိတဲ့လောက်ွက်တွေကိုကြည့်ဖို့အတွက်ကိုတွားနေတယ်ဗျာ
ပြည်တော်စုဝင်ကြီးတွေနဲ့ကချင်ပြည်နယ်အစိုးရအဖွဲ့တွေပါပါဝင်တဲ့စုံစမ်းရေးအဖွဲ့တွေကဖားကန့်ဒေတာခံနေတဲ့ဒီကနေ့တွေ့ဆုံတဲ့အချိန်မှာရေမစေးကြောက်တူးသမားတွေတရားမဝင်တူးဖော်လုတ်ကင်နေတဲ့အပေါ်မှာဝင်ကြီးရဲ့ပြောဆိုချက်တွေအပေါ်ဖားကန့်ဒေတာခံနေဘက်ကအတော်လေးစိတ်ပြတ်ခဲ့ကြတယ်လို့ခရီးစဉ်မှာကိုယ်တိုင်သွားလေ့လာခဲ့တဲ့ဒေတာခံသတင်းသမားကိုစုံမိုးထက်ကပြောပါတယ
်။တစ်ပိုင်းတစ်ပိုင်းကောက်ဝင်နေတဲ့တူးတဲ့လူတွေကဝင်ကြီးကပြောလဲဆိုတော့ဇွန်လ20ရက်ကနေကဒီလုပ်ငန်းကိုအန်တီရရှိလို့လုပ်ငန်းခွင်ကိုရန်နာဖို့တောင်းဆိုရင်းအောင်ညွှန်ကြားထားတယ်လို့ပြောတယ်နောက်ပြီးတော့ဒီနေ့ဟာလည်းအန်တီရရှိနိုင်တယ်ဆိုပြီးတော့သူတို့3 way type ဖုတ်တီကတ်ထားတယ်ပေါ့နော်အဲ့ဒါကြောက်သိတူဖုံမှုလုပ်ငန်းတွေတော့လာထားတယ်ဒီမစေးဒီကအန်တီလေးစီပါလေးနဲ့ဒီလောဘကြောင့်လာသူတို့တည်ဆုံးရတယ်ဆိုတဲ့ပုံစံမျိုးဦးဝင်းဝင်းကပြောတယ်တဟုတ်ပြီဟိုဒါတွေကတရားမဝင်တူးတယ်ဆိုတော့ဒီတရားမဝင်တူးတဲ့ဟာတွေကရေမစေးကြီးတွေပဲရှိတာလားတရားမဝင်တူးတဲ့ကုမ္ပဏီကိုကျတော့အပြစ်မပူပဲနဲ့ဒီသာမဝင်နေရေးအတွက်တရားမဝင်တူးတဲ့ဟာကျတော့လက်ရိုးလာထုတ်ပြီးတော့ဘယ်လိုလောဘသောတိုက်ပြီးဘယ်လိုလောဘကြီးကြီးတူးလို့တည်ရဆိုတာကြီးကအရန်သာနာမှုအရန်ဟိုကိမဲ့သွားပြီကြာကျွန်တော်အဲ့လိုပဲပြောချင်တယ်အဲ့ဒီမေကုံမျိုးတွေဘာဖြစ်လို့ကုမ္ပဏီလုပ်ငန်းရှင်တွေပေါ်မှာဒီတရားစတာဝင်ကြီးပြည်တော်စုဝင်ကြီးကမေကုံမထုတ်တာလဲ
ဒါရှင်းရှင်းလေးပဲမေးလို့ရနေတဲ့ကိစ္စစုံစမ်းစစ်ဆေးရေးကော်မရှင်ကဘယ်လိုအထိတ်ပဲနဲ့ဘယ်လိုဘယ်ဟာတွေကိုစစ်ပါလဲကျွန်တော်တို့ကနားကိုမလဲပြောမယ်တူရှင
်ဝင်ကြီးတွေဥဆောင်တဲ့စုံစမ်းရေးအဖွဲ့ဟာဖားကန့်ဒေသကိုရောက်မဆိုင်ပါပဲဖားကန့်ဆေးရုံကိုသွားကြည့်ခဲ့ကြတယ်လို့ကိုကြီးကဲဆက်ပေးနေသူတွေအပါအဝင်မြေပြိုကျမှုမှာအသက်မသေးလွတ်မြောက်ခဲ့တဲ့ကြောက်တူးသမားတွေဒေသခံတွေကိုလည်းတွေ့ဆုံမေးမြန်းခဲ့တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပြပါဗျ။အဲ
့ဒီနေ့ဖြစ်ချင်းမှာအသက်မသေးပဲနဲ့လွတ်မြောက်ခဲ့တဲ့ဒီအလုပ်သမား၅ယောက်နော်ဒါကိုလည်းသူတို့ကိုယ်တိုင်တွေ့ပြီးတော့မှမေးမြန်းမှုကြီးလုပ်ပါလား။အဓိကရည်ချက်ကတော့အခုလိုမျိုးဖြစ်ချင်းမို့နောက်မဖြစ်အောင်ဘယ်လိုရှောင်ရှားကြမလဲဘယ်လိုလုပ်ရင်အကောင်းဆုံးဖြစ်မလဲဆိုတဲ့ဖြစ်ဖို့သူတို့ရဖို့အတွက်ကိုသူကမေးမြန်းကြရင်ပဲဖြစ်ပါလိမ့်မယ်။
ဒီကနေ့မှာလဲဖားကန့်ကြောက်စိမ့်တွင်ကကြောက်စိမ့်တူဖော်ရေးလုပ်ငန်းရှင်တွေကုမ္ပဏီတာဝန်ရှိတဲ့သူတွေကိုစုံစမ်းရေးအဖွဲ့တွေကကွင်းစင်ပြီးမေးမြန်းစစ်ဆေးမှုတွေစတင်နေပေမဲ့ထိရောက်တဲ့စုံစမ်းစစ်ဆေးမှုဖြစ်လာမှာမဟုတ်ဘူးလို့ကိုတိုင်းသွားနာထောင်ခဲ့တဲ့ဖားကန့်ဒေသခံကိုစော်မိုးထက်ကသုံးသပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်ဒီလိုညွှန်ကြားထားပါတယ်ကျွန်တော်ဒီလိုကြောင့်ဒီလိုဖြစ်ပါတယ်ဆိုတဲ့ဟာကြီးကကျွန်တော်တို့ရှင်တွေရှင်းပြတာလေကျွန်တော်တို့ကတော့တိနေတဲ့လူတွေဆိုတော့တကယ်လိမ်စင်ကြီးပဲကျွန်တော်ကဒီမျက်တမြင်ကိုကြည့်လိုက်တာနဲ့မင်းတို့လုံးဝကလည်းကွက်တူလဲမေးလို့ရတယ်ကြီးကကျွန်တော်ပြသတာဒီနေရာကလုံးဝအဲ့လောက်ကြီးမှမရှိတာဒါနောက်ဒီချင်းအကျေကြီးကိုဒီလောက်ကြီးတူးထားပြီးတော့မှဒီလိုတောင်ကြီးတွေပါခုတ်ချထားပြီးတော့မှတူပလိုက်တဲ့ကိစ္စကဒီကယာကြီးထောင်ကြီးရှိတယ်လေနောက်ဆုံးကကန်းကုန်တို့ရှင်အဲ့ဒီမင်းတို့အဲ့ဒီလုံးကွက်ဒီအဲ့လောက်ဤကယာကြီးထောင်ကြီးရှိတာတခွန်းနဲ့မေးလိုက်ဒါပြက်ဒါမထူးထွေပြီးတော့ကိုစုံစမ်းစစ်ဆေးနေဖို့မလိုဘူးဗျာပြောပဲဆိုလို့ရှိရင်အဲ့တော့ဟိုဒီနေရာမှာချပီးထားတာအစ်စ်လဲထချပီးထားတာမရှိသေးနဲ့ကားဖြစ်လို့တကယ်ကတောင်ကြီးထီတွားကုန်တာလေအဲ့ဒီတောင်ကြီးထီတွားကုန်ပြီးတော့ဟိုလုံးလို့ဒီတောင်ကြီးကပြူလာတာလေရှင်းရှင်းပြောရရင်အခုလည်းသူတို့မြင်နေတာပဲအိမ်တွေမှာပြူနေတယ်သူတို့အဲ့ဒီလူကြီးတွေကြီးတယ်ကျန်တယ်ချင်းလိုက်ပါပဲအဲ့ဒီဝေခါပါဒီဘလို့ခုလက်ရှိတူးနေတဲ့နေရာမှာလုံးဝဘယ်နှကွက်လဲလို့တခွန်းနဲ့ကောက်ပြီးလိုက်လို့ကြည့်လို့ရှိရင်သူတို့လုံးဝရှိတဲ့ဧရိယာနဲ့လက်ရှိတူးထားတဲ့ဧရိယာနဲ့ရှင်းလိုက်လို့ရှိရင် အဲ့ဒါပုံစံစစ်ဆေးစရာမလိုအမှထိပေါ်ပြီ
အခုဖားကန်ဝေခါမော်မြေပြိုကျမှုအတွင်မှာနောက်ဆုံးအလောင်းဆယ်ယူရရှိမှုအရာကတော့တည်ဆုံးသူပေါင်းက182ဦးထိရှိပြီးတည်ဆုံးသူတွေကိုမိမိတို့ကိုယ်ပိုင်ယုံကြည်ရာဘာသာတရားထုံးနှံစင်လာအရာမြေမြုပ်တကြိုတာမိတကြိုတာတွေလှုပ်ဆောင်ခဲ့ပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကတော့ဒီကနေ့ညနေမှာရန်နာလိုက်ပြီလို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်ဒီဖားကန်ဒေသအတွင်မှာနှစ်စဉ်လိုလိုမိုးရင်းကာလတွေမှာမြေပြိုကျပြီးအသက်ဆုံးခဲ့ရပြီးလွန်ခဲ့တဲ့6နှစ်အတွင်မှာကိုအနည်းဆုံးလူ900လောက်အထိတည်ဆုံးခဲ့ကြရပြီးဖြစ်ပါတယ်ဒီလိုနှစ်စဉ်လိုဖြစ်နေတဲ့လူအစုလိုက်ပြုံလိုက်တည်ဆုံးမှုတွေအပေါ်အစိုးရအဆက်ဆက်တာဝန်ယူမှုတာဝန်ခံမှုပြက်ကွက်ခဲ့တဲ့ဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်မကင်းကြောင်းကြေညာချက်တွေကိုလည်းအတိအသီးထုတ်ပြန်ထားပါတယ်ရှင်